မန္တလေးတိုင်းစင်ကူမြို့နယ်အောက်ပိုင်းမှာတဲအင်းကျေးရွာကိုနေလ25ရက်နေ့ညနေ6နာရီဝန်းကျင်အချိန်လောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောဆိုပါတယ်။အဲ့ဒီနေ့နေလပိုင်းတုန်းကလည်းကျွန်းကြီးကျေးရွာနဲ့တဲအင်းကျေးရွာတို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်နေအိမ်တွေမီးလောင်ပျက်စီးခဲ့ရတယ်လို့လည်းဆိုပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ။
မန္တလေးတိုင်းစစ်ကူမြို့နယ်နဲ့မတရားမြို့နယ်အတွင်းကကြီးရော်တွေကိုစစ်ကောင်စီတပ်တွေကမေလ22ရက်နေ့ကစပြီးတော့နေမီရှင်းလင်းလုပ်လာတာလို့ဒေသခံတွေကပြောပါတယ်။မေလ25ရက်နေ့ညနေ6နာရီဝန်းကျင်ချိန်မှာတော့စစ်ကောင်စီတပ်ကစင်ကူးမြို့အောက်ပိုင်းကသင်းကြီးကြီးရော်ကိုလေကြောင်းကနေပြီးတော့ပစ်ခတ်တိုက်ခိုက်တယ်လို့ Wallet Informational Network ရဲ့တာဝန်ခံကုနဂါလေးကပြောပါတယ
်။9နာရီ55မိနစ်ကကျွန်တော်တို့ဟွာပေါ်ပါတဲ့ဒီတရုတ်မှတက်လာတော့ဖိုင်တာကကျွန်တော်တို့ဒီစင်ကူးမျိုးနဲ့အောက်ပိုင်းသိန်းဟွာပေါ့နော်သိန်းကြီးတော့ကျွန်တော်တို့ချက်ဖိုက်တာတည်းကြီးနဲ့လေကြောင်းတခန်းပြုလို့သွားတယ်ဗျအနှစ်ပတ်ကိုမှကျွန်တော်တို့ပထမအချက်ကလက်နက်ကြီးနဲ့သုံးချင်ဟိုဒုတိယကဆက်လက်ဆွဲသွားပါဗျဒုတိယကျတော့နှစ်ပတ်ပတ်ပတ်ပြစ်သွားအောင်တရုတ်ကနေမှဆက်တက်လာရအောင်ဒုတိယချိန်ဆက်ပြစ်လိုက်ကျွန်တော်တို့လေကောက်ပတ်ပြစ်သွားတယ်ဗျပထမတစ်ချိန်ကနှစ်ကောက်ဒုတိယချိန်ကလေကောက်အစုပေါင်း6ကောက်ပတ်ပြစ်တာပေါ့အစုပေါင်းနှစ်ပြည့်မှ6ကောက်ပြစ်တာဗျ
ဒီလေကြောင်းတက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုတော့အသေးစိတ်မသိရသေးပါဘူး။ဒီစစ်ကြောင်းဟာဒေသပြည်သူ့ကာကွယ်ရေးဖွဲ့တွေနဲ့လည်းထိတွေ့တိုက်ပွဲတချို့ဖြစ်ခဲ့ကြတယ်လို့ပြောပါရတယ်။မြန်မာစစ်ကောင်စီတပ်ဟာအခုနောက်ပိုင်းသခိုင်းတိုင်းတွင်တိုက်ပွဲတွေမှာလေကြောင်းအသုံးပြုမှုပုံမှုများလာပြီးတော့နိုင်ငံတကာမှလည်းဝေဖန်မှုတွေခံနေရပါတယ်။စစ်ကောင်စီတပ်တွေဟာနှစ်နှစ်အတွင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းတက်ခိုက်မှုအကြိမ်1400ကျော်လုပ်ခဲ့တယ်ဆိုပြီးတော့ညာလက်တဲ့အဖွဲ့ရဲ့ပြီးခဲ့တဲ့စစ်တမ်းတစ်စောင်မှလည်းဖော်ပြပါရတယ်။စစ်ကောင်စီဘက်ကတော့ PDF တွေဟာကြီးရော်တွေကိုခြေပြုတ်ပြီးတော့လှုပ်ရှားနေတာလို့အကြောင်းပြပါရတယ်။မန္တလေးမတရားမြို့နယ်ရကန်းစင်တောင်ရဲ့မြောက်ဖက်တပေါင်းစုစည်းရီအနီးစစ်ကောင်စီတပ်ကလက်နက်ကြီးထိုင်ထားပြီးတော့အနီးဝန်းကျင်ကိုပစ်ခတ်တာကြောင့်လည်းစင်ဟူးမြို့နယ်အတွင်းကကျွန်းကြီးကြီးရော်နဲ့တင်းကြီးရော်တွေထိခိုက်ပျက်စီးမှုရှိတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ခံကိုနဂါလေးကပြောပါရတယ်
။ကျွန်တော်တို့ဒီနေ့ပထမတစ်ချီပြတာကနေကင်းနိုင်ငံပြတာကကျွန်းကြီးရော်ရောက်ခလေကောင်ကြတယ်အိမ်ဆယ်လုံးကအမိလောင်ရတယ်အဲ့အပြီးတော့ကျွန်တော်တို့ဒီဟာပေါ့နောက်တစ်နာရီကျတော့တော်တင်းရွာဘက်ကိုအထပ်ပြစ်တယ်တင်းရွာလည်းကိုထက်ကြတယ်အနည်းဆုံး10လုံးထက်လောင်တယ်အခုချိန်ကြီးလည်းမိဖို့တောင်မြင်းနေရတော့မယ်အဲလောင်တာတော့ကျွန်တော်တို့နှစ်နာရီလောက်ရှိပေါ့လောင်နေတယ်ပေါ့နော်လောင်ချင်အားပေါ့အခုသူတို့ကအခုတက်တူရွေးရွာထဲမှာအထိုင်ချတက်ဆွေးနေတယ
်ဒီတော့တင်းကိုဝင်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းအကြောင်းမလို့အနည်းဆုံး7ရွာကဒေသခံတောင်းနေချီပြီးတော့စစ်ပေးရှောင်နေကြရတယ်လို့ဆိုပါတယ်မြစ်လေကကျွန်းတွေပေါ်နဲ့တဲတောင်မြေတွေပေါ်မှာဒီသက်ကနေဟာအမိုးကမဲစီပေးရှောင်ကြရတယ်လို့ဆိုပါတယ်
။အခုလက်ရှိဖြစ်တဲ့တန်းတာကကျွန်တော်တို့ရေခလေကောင်ကရွာတွေပေါ့နော်။ရွာတွေကတော့တချို့ကြတော့လေဟိုသူတို့နဲ့ဝေးတဲ့ဥမာမြစ်ရဲ့ရှေ့ဘက်တော့လကောင်မြစ်ရဲ့အနောက်ဘက်ဒီဝက်လက်မြွနဲ့ဘက်တော့လကောင်ဟိုတချို့ကြတော့လေမြစ်ခလေကောင်မှာရှိတဲ့တောင်မြေထိုးထားတဲ့ဒီတဲတောင်မြေတွေပေါ်မှာတော့လကောင်စီပေးရှောင်နေကြရတယ်ဗျ
။စစ်တဲ့ရဲ့နေမင်းရှင်လေးထိုးစေနောက်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းတိဆုံးသူတွေနဲ့အိုးရင်စွန့်ခွာထွက်ပြေးကြတဲ့ဆစ်ဆောင်ရေအတွက်ဟာတနည်းနဲ့တနည်းပို့ပြီးတော့တိုးလာနေပါတယ်ခင်ဗျ